တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့ပြည်ပလုပ်ငန်းရှင်တွေကမြန်မာတောင်သူတွေနဲ့ပူးပေါင်းပြီးစိုက်ပျိုးရေးလုပ်ငန်းလုပ်ချင်တဲ့ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာဖြစ်ပါတယ်ပြည်ပနိုင်ငံအချို့ကမြန်မာနိုင်ငံမှာလာပြီးတော့တောင်သူတွေနဲ့ပူးပေါင်းပြီးစိုက်ပျိုးရေးလုပ်ငန်းတွေကိုအကျိုးတူပူးပေါင်းလုပ်ကင်ဖို့ကံလမ်းမှုတွေလှုပ်လာတဲ့ဆိုတဲ့သတင်းတည်းရဲ့မကြာမီရပိုင်းအတွင်းမှာထွက်လာပါတယ်ဒီသတင်းအရင်းအမြစ်ကတော့မြန်မာနိုင်ငံစံစမားအသင်းချုပ်ပါသတင်းအကျဉ်းကတော့ဂျပန်ထိုင်ဝမ်စင်ကာပူတရုတ်နဲ့ဘရူနိုင်းစတဲ့၅နိုင်ငံကလုပ်ငန်းရှင်အချို့ကမြန်မာနိုင်ငံကတောင်သူတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအကျိုးတူပူးပေါင်းလုပ်ကင်မှုကမ်းလှမ်းမှုတွေလှုပ်ထားပါတယ်။ဒါပေမဲ့အကျိုးတူလုပ်ကြလို့ပြဿနာတစုံတရာပေါ်ပေါက်တဲ့အခါတိတိကျကျဖြေရှင်းဆောင်ရွက်ဖို့မြန်မာဘက်မှာကဥပဒေခိုင်ခိုင်မာမာမရှိသေးပါဘူး။ဒါကြောင့်ပြည်ပလုပ်ငန်းရှင်တွေအနေနဲ့လက်တွေ့လာလုပ်ဖို့မုံမယဲဖြစ်နေပါတယ်။ဒါအတွက်ကြောင့်ပြည်ပနဲ့စိုက်ပျိုးရေးလုပ်ငန်းအကျိုးတူပူးပေါင်းဆောင်ရွက်ရေးကိုကင်တွယ်ထိန်းချုပ်ဖို့ဥပဒေတရက်ရေးဆွဲတဲ့ဆိုပြီးစံစဘာအသင်းချုပ်အနေနဲ့တက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေကိုတင်ပြထားပါတယ်။ဒါကတော့စံစဘာအသင်းကပြောတဲ့သတင်းအကျဉ်းပါ။ဆက်လက်ပြီးတော့ဒီကိစ္စကမြမလေယာစိုက်ပျိုးရေးကဏ္ဍအတွက်ဘလို့အကျိုးကျေးဇူးရှိနိုင်လဲ။အစိုးရပိုင်းအနေနဲ့ဘလို့ဆောင်ရွက်သင့်လဲဆိုတဲ့အပိုင်းကိုဆွေးနွေးတင်ပြပါမယ်။မကြာခဏဆွေးနွေးတင်ပြခဲ့ဘူးသလိုပါပဲ။မြမနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်အဓိကလိုအပ်ချက်အကြီးကြီးတွေထဲမှာရှေ့ဆုံးကတစ်ခုကငွေကြေးအရင်းနှီးလိုအပ်ချက်ပါ။ဒါပေမဲ့ပြည်ရင်းအင်အားနဲ့ကအဲ့ဒီအရင်နှစ်လိုအပ်ချက်ကိုဖြည့်ဆွမ်းနိုင်မှုမနိုင်ဝန်ဖြစ်နေပါတယ်။ပြီးခဲ့တဲ့မိုးစဘာစိုက်ချိန်မှာစိုက်စိတ်ချင်းငွေပေးဖို့အတွက်လဲယာဘန်အနေနဲ့ဘိုဘန်စီကနေကျပ်ငွေဘီလီယံ900ချေးခဲ့ရပါတယ်။ဘိုဘန်ကလည်းအဲ့ဒီချင်းငွေအတွက်ငွေဆက်ကူတွေရိုက်တုတ်ခဲ့ရပါတယ်။ဒါပေမဲ့စိုက်ပျိုးရေးနယ်ပယ်ရဲ့အရင်နှစ်လိုအပ်ချက်ကတော့လုံလောက်ဖို့မပြောနဲ့ပိုတောင်ဆိုးလာပါသေးတယ်။တောင်သူအများစုအနေနဲ့လက်ရှိအချိန်စိုက်စိတ်ချင်းငွေပြန်ဆက်ရမယ့်ကာလမှာအချိန်မီပြန်ဆက်ဖို့တော်တော့ကိုအကျက်တဲရောက်နေပါတယ်ဒီနေရာမှာတခုထက်ပြီးဆွေးနွေးစရာရှိတာကဂျပန်ချင်းငွေနဲ့လေက90အထက်ပိုင်းတဲ့သူတွေကိုအစိုးရက7,500အထိချင်းငွေပေးမယ်ဆိုတာပါဒါပေမဲ့လေကအများကြီးပိုင်တဲ့တတိယလေသမားတွေနဲ့လုပ်ငန်းရှင်တွေလောက်ပဲရနိုင်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့တောင်သူဦးရေ4တန်းကျော်5တန်းနီးပါးအတွက်တော့အစိပ်ပိုင်းသေးသေးလေးပါပဲဒီတော့ဒီဆောင်မမှာအဓိကဆွေးနွေးကျင်တဲ့အချက်ကလေယာကဏ္ဍတိုးတက်ဖို့လိုအပ်နေတဲ့ငွေကြေးအရင်းအနှီးကိုဖြည့်ဆည်းဖို့ပြည်ရင်းအင်အားနဲ့ဖြစ်နိုင်ခြင်းနည်းပါးနေပါတယ်။ဒါကြောင့်ပြည်ပကနေလေယာကန္တာတဲကိုရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာအောင်လုပ်ဖို့လိုတယ်ဆိုတဲ့အချက်ပါပဲ။ဒီနေရာမှာဆောင်းမရဲ့အစမှပြောခဲ့တဲ့နိုင်ငံ၅နိုင်ငံကမြန်မာနိုင်ငံကိုလာပြီးစိုက်ပျိုးရေးလုပ်ငန်းနယ်ပယ်မှာအကျိုးတူလုပ်ငန်းတွေလုပ်ဖို့ကမ်းလှမ်းထားတယ်ဆိုတာကိုပြန်ကောက်ပါမယ်။ချင်းငွေကိုပဲအဓိကအားထားပြီးအလုပ်လုပ်နေကြရတဲ့မြန်မာတောင်သူတွေအတွက်ပြည်ပလုပ်ငန်းရှင်တွေနဲ့အကျိုးတူလုပ်ငန်းလုပ်ကင်ခွင့်ဆိုတာရင်ငတ်တုံးရေတွင်းနဲ့ကြားဆိုသလိုပါပဲ။ကိုဘက်ကငွေကြေးစိုက်ထုတ်ရင်းနှီးစရာမလိုဘဲနဲ့မြေနဲ့လှုပ်အားပဲစိုက်ရမယ်အတွက်အတိုးကြီးချင်းငွေဒဏ်ကနေရုံထက်နိုင်မယ်ပြီးရင်ထွက်ရှိလာမယ့်သီးနှံတွေကိုလည်းဈေးကွက်ထဲကိုအရင်တက်ပို့ပြီးကျေပြန့်အောင်ဆက်သွယ်ရောင်းချလာနိုင်မယ်ဒါမှမဟုတ်ပဲကိုနဲ့အကျိုးတူလုပ်တဲ့ပြည်ပလုပ်ငန်းရှင်ကသီးနှံတွေကိုတိုက်ရိုက်ပြန်ဝယ်တာမျိုးဆိုရင်လည်းဈေးကွက်အာမခံချက်ပို့ရှိလာမယ်ဒါတွေကတော့မြန်မာတောင်သူတွေရရှိခံစားရနိုင်တဲ့အကျိုးရလဒ်တွေကိုအကြံဉာဏ်သဘောစဉ်းစားတင်ပြတာပဲဖြစ်ပါတယ်လက်တွေမှာတော့ဒီကိစ္စအမှန်တကယ်အကောင့်ထဲပေါ်လာဖို့အတွက်တိကျခိုင်မာတဲ့ဥပဒေပြဋ္ဌာန်းချက်တွေလိုနေပါတယ်။အဲ့ဒီဥပဒေမျိုးပေါ်ပေါက်လာဖို့အတွက်တက်ဆိုင်ရာအစိုးရဌာနအနေနဲ့အလင်းအမြန်အကောင့်ထဲပေါ်ဖို့လိုပါတယ်။ဒီနေရာမှာအထူးလေးပဲပြောလိုတာကဒီကိစ္စကမြန်ဖို့လိုပါတယ်။တမန်ကရှန်ကလှုပ်ဆောင်လျက်ရှိပါတယ်ဆိုတာမျိုးမဟုတ်ပဲတကယ်ကိုမြန်မြန်ထက်ထက်လုပ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာပြီးတောင်သူတွေနဲ့အကျိုးတူလုပ်ငန်းတွေလုပ်ချင်တယ်ဆိုတဲ့ကမ်းလှမ်းချက်ဆိုတာကသာဝရသဘောနဲ့ကဘာတီသူရဲ့တည်တတ်နေမှာမဟုတ်ပါဘူးအချိန်ကြာလာလို့ကိုယ့်နိုင်ငံဘက်ကမြန်မြန်ဆန်ဆန်နဲ့အရေးတယူမလုပ်ရင်ကိုယ့်နိုင်ငံကိုလာကျင်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေဒီပြည်နိုင်ငံဘက်ခြေဦးလှည့်သွားပါလိမ့်မယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွက်ခါတိတဲ့သင်ခန်းစာတခုရှိပါတယ်ဘာလဲဆိုတော့မကြပြီးနှစ်ပိုင်းကကဘာကျော်စံဆောင်ကုမ္ပဏီကရန်ကုန်အနီးတစ်ဝိုက်မှာစက်ရုံထောင်မှုမြေဝယ်ဘာဝယ်နဲ့လုပ်ငန်းစာကနေကြမှာလျှက်စီမီမရလို့စီမံချက်ကိုဖျက်လိုက်ရတဲ့ဖြစ်ရပါဒီလိုနဲ့စံဆောင်းကမြန်မာနိုင်ငံမှာလုပ်မဲ့စီမံကိန်းကို BNN နိုင်ငံမှာပြောင်းလုပ်လိုက်ပါတော့တယ်ဒါကြောင့်ကိုယ့်ဘက်ကသာပြည်ပလုပ်ငန်းရှင်တွေမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနယ်ပယ်မှာလာရောက်လုပ်ကင်ဖို့အဆင်ပြေအောင်ဥပဒေပိုင်းလိုအပ်ချက်ကိုပေါ်ဆောင်ပေးလိုက်ပါအပေါ်မှာတင်ပြထားတဲ့၅နိုင်ငံစလုံးအကုန်မလာပဲတနိုင်ငံနှစ်နိုင်ငံလောက်ပဲလာလုပ်တဲ့ဆိုအောင်တယောက်နဲ့အဆင်ပြေတာနဲ့နောက်ထပ်လာလုပ်မဲ့သူတွေအများကြီးထပ်ပေါ်လာအောင်မှာပါပဲဒါကြောင့်ပြည်ပလုပ်ငန်းရှင်တွေဝင်ရောက်လောက်ကင်လာနိုင်အောင်ဖန်တီးပေးခြင်းဖြင့်ကိုယ့်နိုင်ငံမှာလိုအပ်နေတဲ့အရင်းနှီးလိုအပ်ချက်ကိုအရင်မဆိုင်လှေထိုးလိုက်နည်းဖြင့်ဖြည့်ဆည်းသင့်မှာကြောင်းတက်ဆိုင်ရာအစိုးရဌာနကိုတိုက်တွန်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။